အမေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာတဘောရအကွဲပြားဆုံးနဲ့တစ်ဖက်စွန်အယောက်ဆုံးဖြစ်ကောင်းဖြစ်နိုင်တဲ့ရွေးကောက်ပွဲတရက်ကိုဒီကနေ့ကျင်းပနေပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာပြည်내အတော်များများမှမနေ့တနင်္လာနေ့ကအပြေးအလွှားမဲဆွဲစည်းရုံးခဲ့ကြပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေအရနိုင်ငံတဝန်းလုံးမှာရောအချိန်နဲ့ရှင်းပြရမယ့်အခခရာကြတဲ့ပြည်내အတော်များများမှာပါဟီလာရီကလင်တန်ကပုံမှန်အနေအထားနဲ့နည်းနည်းတားနေတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီကနေ့အင်္ဂါနေ့မဲပေးပြီးရှလက်ကသာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။သမရာလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမေရီယာအောင်ဘလိုမဲဆွဲခဲ့ကြသလဲဆိုတာကို VOA သတင်းထောက်ကြီးမလုံးသတင်းပေးပို့ထားပါတယ်။ရှာဖောင်းကပြောပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမရာအတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်မှာ Democratic Party သမရာလောင်း Hillary Clinton ကသူမရဲ့နောက်ဆုံးမဲဆွဲစည်းရုံးပွဲတွေကိုလှုပ်ဆောင်နေတာပါ။သဘောထားကွဲလွဲမှုတွေနဲ့အတူအချိန်ကာလအကြာကြီးလှုပ်လာခဲ့ရတဲ့မဲဆွဲစည်းရုံးပွဲတွေရွေးကောက်ပွဲမတိုင်ခင်တည့်ရက်မှာတော့ Mrs. Clinton ကပိုးပြီးတက်တက်ကြွကြွဖြစ်စေတဲ့စကားတွေကိုပြောဆိုနေပါတယ
် Anger is not a plan my friends
အမြင့်ဒေါသဆိုတာအစီအစဉ်ထဲမှာမပါပါဘူးမိတ်ဆွေတို့ပြဿနာတွေကိုကြိုးစားပြီးကြော်လွှားခြင်းနဲ့ကျမတို့ရဲ့ခွန်အားတွေကိုပိုပြီးကြည့်လက်အောင်လုပ်ခြင်းနဲ့ဆိုရင်တော့ကျမတို့တယောက်နဲ့တယောက်စကားပြန်ပြီးပြောကြရမယ်။ကောင်းမွန်တဲ့အကြံဉာဏ်တွေကိုဘယ်ကနေပဲဖြစ်ဖြစ်ကျမတို့ယူကြရမှာပါပဲရှင်
။ Mrs. Clinton ဟာဒူမနိုင်ငံသားရဲ့ဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင်အီးမေးလ်အသုံးပြုခဲ့တာနဲ့ပတ်သက်ပြီးဒုတိယအကြိမ်စစ်ဆေးရမှာတန်လျာဖြစ်စရာအထောက်အထားမတွေ့ရကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားပြီးတနင်္လာနေ့မှာတော့ထောက်ခံမှုတွေပြန်ပြီးရရှိလာခဲ့ပါတယ်။သမ္မတအိုဘားမားအပါအဝင်နောက်ဆုံးမဲဆွဲစည်းရုံးပွဲတွေအတွင်းမှာ Mrs. Clinton အကူအညီတွေအများကြီးရရှိခဲ့ပါတယ်။ Michigan ပြည်နယ်လူမှုစုပွဲအတွင်းသမ္မတအိုဘားမားကအခုလိုပြောပါတယ
်။ Michigan ပြည်ထောင်စုကိုဖျားသခင်ကောင်းကြီးပေးပါစေ။မဲသွားပေးကြအောင
် Republican Party သမ္မတလောင်း Donald Trump ကတော့သူ့ရဲ့မဲဆွဲစည်းရုံးပွဲကို Florida ပြည်နယ်မှာစတင်ခဲ့ပါတယ်။ FBI နဲ့ Mrs. Clinton တို့ရဲ့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကို Mr. Trump ကသူ့ရဲ့ကိုဂျိုးအတွက်စူးစမ်းအသုံးချခဲ့ပါတယ်။သူကအခုလိုပြောပါတယ
် Hillary Clinton is being protected.
တမတမတ်မရှိတဲ့စနစ်က Hillary Clinton ကိုအကာအကွယ်ပေးနေတယ်။မနေ့ကမဲပုံးတဲ့ကိုအမှန်တရားတွေယူဆောင်လာဖို့က American ပြည်သူတွေပေါ်မူတည်ပါတယ်။ဒါဟာဖြစ်လာမယ့်အရာဖြစ်ပါတယ်
။ Mr. Trump ဟာသူ့ရဲ့သမီး Ivanka စီကနေလည်းအခုအညီတွေရရှိခဲ့ပါတယ်။ Pennsylvania ပြည်နယ်မှာမဲဆွဲစည်းရုံးခဲ့တဲ့ Ivanka Trump ကအခုလိုပြောပါတယ်
။My father is very forthright.
ထားဒေရိုးသမားကြီးပါသူဘယ်ဘက်မှာယက်တည်တယ်ဆိုတာကိုရှင်တို့သိမှာပါ
ရလာတွေကတော့မဲလာပေးတဲ့သူတွေအပေါ်မှာမှူတည်တယ်လို့ Republican New View ဟာမူ Matt Gammon ကပြောပါတယ
် You need to remind people why the other one is a worse choice than you are
ခင်ဗျားရွေးချယ်ထားတာတကူတခြားတယောက်ကဘာကြောင့်ပိုဆူးရဲဆိုတာလူတွေကိုသတိပေးနေဖို့လိုပါတယ်ဒါဟာစိတ်ထဲမှာမသတိစရာကောင်းတဲ့အဖြစ်မျိုးခံစားကြရမှာဖြစ်ပါတယ်ဘာဖြစ်လို့များဒီလိုမျိုးမဲဆွဲစည်းရုံးနေကြတာပါလဲလို့လည်းမတွေးကျင်ကြပါဘူးဒါပေမဲ့ကံမကောင်းအကြောင်းမလှဆိုပါပဲဒီလိုမျိုးအဆုံးတက်မဲ့ပုံပါပဲဗျာ
ဘသူပဲအနံ့ရအနံ့ရစီလုံးညီညွတ်တဲ့တိုင်းပြည်ဖြစ်အောင်ကြိုးစားလှုပ်ဆောင်ရမှာတော့နောက်တက်လာမယ့်သမရအဖို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ American Tech သူကသမိုင်းပညာရှင် Alan Lichtman ကပြောပါတယ်
။ Swimming it's Donald Trump he's got to wait him
Donald Trump ကသမရဖြစ်တယ်ဆိုပါစို့သူ့ရဲ့စကားပြောဆိုအမှုခြင်းတွေကိုပြင်ရမှာပါ။သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုထိုးနဲ့ပြောဆိုခြင်းတလို့ပြောလို့လည်းမရပါဘူး။
ဒါပေမဲ့ Mrs. Clinton ရဲ့အောင်မြင်မှုဟာလည်းသူမရဲ့နိုင်ငံရေးကျွမ်းကျင်မှုပေါ်ဆန္ဒမှုတစ်ခုဖြစ်စေမယ်လို့ Lichtman ကပြောပါတယ်
။ She is going to have to
Hillary Clinton ဟာအနည်းဆုံးတော့သူ့ရဲ့အတိုက်ခံ Republican တွေကိုဆွဲဆောင်မှုရှိစေမယ့်အစီအစဉ်တွေမူဝါဒတွေကိုချမှတ်ရမှာပါ
။ပြည်내အတော်များများရဲ့ကြိုတင်မဲပေးမှုတွေမှာ Democratic ဘက်ကအားကောင်းမှုတွေရှိနေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့အင်္ဂါနေ့မဲပေးပွဲမှာ Trump ကိုထောက်ခံသူတွေဘက်ကသူတို့အလုံးအရင်မဲပေးဖို့ရှိတယ်လို့ပြောနေပါတယ်ရှင်။